ဂါဇာကမ်းမြောင်ဒေသမှာအစ္စရေးနဲ့ဟမတ်စစ်သွေးကြွတွေကြားတိုက်ပွဲတွေဖြစ်ပွားနေတာနှစ်ပတ်ကြာလာပြီးမှုအပြစ်ခတ်ရစိုင်းအတွက်ဂျောင်းဝင်ဆောင်ရွက်ပေးဖို့နောက်ထပ်ကြိုးစားတဲ့အနေနဲ့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟော့တိုဟာအီဂျစ်နိုင်ငံကိုင်ရိုမြို့ကိုသွားနေကြပြီးဖြစ်ပါတယ်။ဟမတ်စ်တွေရဲ့လက်နက်ထုတ်တဲ့ဆက်ယုံနှယုံနဲ့မြေအောက်ကရော့ကက်တွေပစ်ခတ်တဲ့နေရာ6နေရာအပါအဝင်ပစ်မှတ်ပေါင်း50ကျော်ကိုတနင်္လာနေ့မှာစစ်လေယာဉ်တွေတုံးပြီးဘုံးကျဲတိုက်ခိုက်ခဲ့တယ်လို့အစ္စရေးကပြောပါတယ်။ဟမတ်စ်တွေကတော့အစ္စရေးဘက်ကိုနောက်ထပ်ရော့ကက်ပေါင်း50လောက်ပစ်လွတ်ခဲ့ပါတယ်။ဒါအပြင်အစ္စရေးနိုင်ငံထဲကိုလှိုင်ကောင်းတွေကလည်းတဆင့်ဟမတ်စ်တိုက်ခိုက်ရေးသမားတွေခိုးဝင်နိုင်မှုကြိုးစားခဲ့ပေမဲ့အစ္စရေးတပ်တွေကမိသွားပြီး10ဦးကိုပစ်တတ်ခဲ့ပါတယ်။အစ္စရေးတွေရဲ့တိုက်ခတ်မှုတွေကြောင့်ဂါဇာဒေသက900ကျော်သေဆုံးခဲ့ရတယ်လို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်။ဒီထဲမှာအိမ်တိမ်ကိုထိမှန်ပြီးမိသားစုတစုတည်းက25ဦးသေဆုံးခဲ့ရပြီးတဦးပဲအသက်ရှင်ကျန်ရပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကတော့အစ္စရေးတွေဟာအရသားတွေမထိခိုက်အောင်ရှောင်နိုင်မှုကြိုးစားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အစ္စရေးဘက်ကဟမတ်စ်တွေရော့ကက်နဲ့ပစ်ခတ်နေတဲ့မြတ်အစ္စရေးဘက်ကတိုက်ခိုက်နေမှာမို့ဒီလိုအသေးပြောက်တွေရှိနေတာဟာဟမတ်စ်တွေကြောင့်လို့အပြစ်တင်ပါတယ်။